ဒီရခိုင်ပြည်နယ်မောင်နှုံမြို့ဒုချိရာထဲမှာဖြစ်တဲ့ဒီမွတ်စလင်တွေနဲ့ဖြစ်ပွားတဲ့အကြမ်းဖက်မှုကိစ္စနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂတို့အမေရိကန်နဲ့ဗြိတိန်အစိုးရတို့ကမြန်မာအစိုးရအနေနဲ့ပေါ့လေဒီကိစ္စကိုအမြန်ဆုံးဖော်ထုတ်ရေးယူပေးဖို့တောင်းဆိုတာတွေတွေ့ရပါတယ်ရှင်။ဝင်ကြီးတို့အစိုးရဖွဲ့ရဲ့သဘောထားကိုသိချင်ပါတယ်ရှင်
။နံပါတ်၁ကတော့သူတို့ကဟာဒီမှာပြည်နယ်အစိုးရတို့နောက်တစ်ခါအိမ်မှာစစ်တွေမှာအခြေပြုနေတဲ့UN ကကိုယ်စားလှိုက်လိုက်ပါသွားတယ်ပြည်နယ်လွတ်တော်ကိုယ်စားလှိုက်သွားပြီးတော့မှမြေပြင်မှာကွင်းဆင်းပြီးတော့မဟုတ်ပါဘူးလို့ပြောတဲ့ကိစ္စကိုလက်မခံနိုင်မနဲ့ဟိုဘက်ကတစ်ဖက်ကနေဇပ်ကသတင်းတွေကိုအခြေခံပြီးတော့ပြောတဲ့ကိစ္စတော့ကျွန်တော်တို့လုံးဝလက်မခံပါဘူးရပယ်ချပါတယ်ဒီကနေ့အဲ့ဒီဒေသမှာဖြည့်ရှင်းမှုကြံတဲ့အမှုတော်တစ်ခုပဲရှိတယ်အဲ့ဒါတော့ရဲတပ်ချက်ကြီးကြောက်ဆုံးနေတဲ့ကိစ္စတစ်ခုပဲကျွန်တော်ဖြည့်ရှင်းမှုကြံပါတယ
်ဟုတ်ကဲ့ဝင်းကြီးတို့ဆိုရဘက်ကတော့အခုဒီကိစ္စကမဟုတ်ဘူးမမှန်ဘူးလို့ပြောနေပေမဲ့ဒီသတင်းအတွက်သူတို့ဒီနေရာကိုသွားဖို့ကိုသတင်းသမားတွေစာနယ်ဇင်းသမားတွေတားမြစ်ပိတ်ပင်တာတွေရှိတယ်လို့လည်းပြောနေပါတယ်ရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်
အခုအဲ့ဒီနေရာကိုကျွန်တော်တို့ဒီပုံမှန်ရှိတဲ့ကျွန်တော်တို့တန်တမာဖွဲ့ရည်နဲ့ကျွန်တော်တို့လေးလိုက်ခီလုပ်ဖို့လည်းကျွန်တော်တို့ညှိနှိုင်းစီစဉ်နေတာရှိတယ်ဒါတော့လောဆယ်အတိအကျတော့မပြောနိုင်ဘူးနိုင်ငံခြားသတင်းတော်တွေကိုမသွားခိုင်းဘူးဆိုတာအဲ့ဒီဒေသမှာဒီလိုမျိုးမမှန်မကန်သတင်းတွေကိုပြောနေတဲ့အတွက်ကြောင့်မလို့အဲ့ဒီမှာရှိတဲ့ဒေသခံပြည်သူတွေကဒီနိုင်ငံခြားအဖွဲ့အစည်းတွေရောသတင်းတော်တွေပုံမှန်ကိုယုံကြည်မှုအတော်ကင်းမဲ့နေတယ်ဒါမှမဟုတ်ကျွန်တော်ကဒီတိုင်းအရန်ကရောသွားခွင့်ပေးလို့မရဘူးကျွန်တော်စနစ်တကျစီစဉ်မှဆောင်ရွက်ပေးလို့ရမှာဖြစ်တယ်အခုချင်းကျွန်တော်တို့တွားလို့မရဘူးဒါလေးပဲတခုပဲရှိပါတယ
်ဝင်ကြီးတို့အစိုးရဘက်ကပြီးခဲ့တဲ့ရက်ကပြောတာတခုတွေ့ရပါတယ်ရှင်အဲ့ဒါကတော့အခုဒီဒူချီရာထဲမှာဖြစ်တဲ့ဒီမွတ်စလင်တွေနဲ့ဒီဖြစ်တဲ့အကြမ်းဖက်ကိစ္စမှာဒါတရားခံတွေကတစ်ဖက်နိုင်ငံ RSO အဖွဲ့ရဆိုပြီးတော့ပြောတာလည်းတွေ့ရပါတယ်ရှင်ဒါကိုဘလို့အထောက်ထားနဲ့ဝင်ကြီးတို့ပြောနိုင်တာပါလဲရှင
်အဲ့ဒီမှာသူတို့ကထွက်ပြေးသွားတယ်ဗျာကြံခဲ့တဲ့လူတွေကိုကျွန်တော်တို့ခေါ်ယူပြီးတော့မှစစ်ဆေးမင်းမြန်းဝင်လို့တဲ့ခါမှာအဲ့ဒီသုံးယောက်ထဲကတယောက်ပေါ့အဓိကတယောက်ကတော့သူကအဲ့ဒါဆိုမှတင်းနန်းတက်ပြီးတော့ပြန်လာတယ်လို့ကျွန်တော်သိရတယ်။ကျန်တဲ့နှစ်ယောက်ကတော့ဒီပြစ်မှုတွေတခြားမှုတွေပြစ်ဒဏ်ကျခံပြီးတော့ထွက်ပြေးနေတဲ့လူတွေပေါ့။အဲ့ဒီသုံးယောက်ကတော့အဓိကပေါ့။အဲ့ဒီထောက်ထားနဲ့ကျွန်တော်ပြောတာပါ
။ဟုတ်ကဲ့။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့ရှင်ဒီလိုအကြမ်းဖက်သမားတွေဝင်ဖို့မြန်မာနိုင်ငံကိုစူးစမ်းတဲ့အချိန်မှာပေါ့လေဒီရခိုင်ပြည်နယ်အစိုးရကလည်းထုတ်ဖော်ပြောတာတခုတွေ့ရပါတယ်။အဲ့ဒါကဒီရခိုင်ပြည်နယ်နယ်စပ်တွေမှာလုံခြုံရေးတည်ထောင်ချထားတာမရှိဘူးလို့ဆိုရဲရှင်ပုံမှန်လုံခြုံရေးနဲ့အစိုးရစစ်တပ်ပဲရှိရလို့ပြောရဲရှင်ဆိုတော့ဒီလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့ရှင
်အဲ့ဒီမှာတော့ဒီကတော့ရဲတပ်ရင်းတွေရှိတယ်။နောက်ရဲတပ်ရင်းတွေကိုအထောက်အကူပြုဖို့အတွက်တပ်မတော်တပ်ဖွဲ့တွေရှိတယ်ပေါ့။အဲ့ဒီတပ်ဖွဲ့တွေလည်းကျွန်တော်လုံခြုံရေးဆောင်ရွက်နေပါလေဒါကတော့ကျွန်တော်တို့ပုံမှန်ဆောင်ရွက်နေတဲ့ဟာပေါ့တကယ်လို့သတင်းထူးလို့ရှင်တော့သတင်းထူးတဲ့ပုံမူဒီတော့မှသတင်းထူးတဲ့အခြေအနေပုံမူဒီတော့မှတိုးမြင့်ဆောင်ရွက်တာရှိပါတယ်အဲလုံခြုံရေးအစီအစဉ်အသေးစိတ်တော့ကျွန်တော်တို့ပြောပြလို့မရပါဘူး
ခုဒီမြန်မာနိုင်ငံမှာပေါ့လေအခုလိုဘာသာရေးလူမျိုးရေးပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့ဒီအကြမ်းဖက်တမားတွေကဒီမြန်မာနိုင်ငံကိုဝင်ဖို့စူးစမ်းတာတွေရှိပါတယ်ဟိုပြီးခဲ့တဲ့သတင်းပတ်မှာဆိုရင်ပဲဒီဘင်္ဂလားဒေ့ရှ်မှာမြန်မာကိုဝင်မဲ့တာလီဘန်အကြမ်းဖက်တမားတွေဖမ်းမိတာတွေရှိတော့နောက်မြန်မာနိုင်ငံကိုလည်း Jihad စစ်ပွဲဆင်နွှဲမယ်ဆိုပြီးတော့ကြေညာထားတာတွေလည်းရှိတော့ဒီမြန်မာပြည်သူပြည်သားတွေလုံခြုံရေးအတွက်နိုင်ငံလုံခြုံရေးအတွက်ဘလို့အစီအစဉ်များများချတာပါလဲရှင့
်ခင်ဗျားပြောတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်လုံခြုံရေးစီစဉ်နေလုပ်နေတာရှိတယ်ဒါတော့ကျွန်တော်တို့လုံခြုံရေးကိစ္စဖြစ်လို့ကြောင့်မလို့ကျွန်တော်တို့အသေးစိတ်ပြောပြလို့မရဘူးနောက်တစ်ခုကတော့ခင်ဗျားပြောတဲ့သတင်းနဲ့ဆက်ဆက်ပြီးတော့ပြောရင်အခုဖြစ်သွားတဲ့ဒီရတ္တချက်ကြီးကိစ္စတွေဆိုတာကတမင်အကွက်ချပြီးတော့မှလုပ်ခဲ့တာပဲဆိုတော့ကကျွန်တော်တို့ဒီရတ္တဖွဲ့ကိုဝင်လို့တက်ဖြတ်ချင်းရမြင်ကျွန်တော်တို့ဒီနေရာမှာအဲ့ပြင်းထန်တဲ့ပဋိပက္ခတွေဖြစ်လာအောင်တို့လုံစော်တယ်ဒါပေမဲ့ကျွန်တော်ဘက်ကဥပဒေနဲ့ညီလန်းနဲ့အညီတုံ့ပြန်တဲ့အခါကျတော့တို့က AB တို့ဘာလို့ကလွှတ်နေတဲ့တင်မျိုးတွေပေါ့အခုဘင်္ဂလီတွေကိုတတ်ပါတယ်ဘာညာဆိုတော့မလုပ်တယ်ဆိုတော့အဲ့ဒီဒေသမှာတို့ကတင်းမာမှုတွေပဋိပက္ခတွေပြန်ဖြစ်အောင်တို့ဘက်ကလည်းအကွက်ချပြီးမှစီမံလုံစော်တဲ့ဖြစ်တယ်အဲ့ဒီမှာ AB သတင်းဌာနတို့ကုလသမဂ္ဂတို့အမေရိကန်တန်ယုံတို့ကအဲ့ဒါတင်းတွေကိုတရားစစ်ဆေးမှုမရှိဘဲနဲ့လိုက်ပြီးတော့မှဒီဖြစ်ဒီပေါ်မူတွေကထုတ်ပြန်တဲ့အခါကျတော့ပဋိပက္ခနဲ့ဥဒိစေနိုင်တဲ့တင်းမာမှုတွေတန်တရားတွေအဲ့ဒီဒါမှပုံများစီတာပေါ့ဒါမှမဟုတ်ကျွန်တော်တို့ကတစ်ဖက်ကလုံခြုံရေးကိုဆောင်ရွက်တယ်လို့နိုင်ငံကဖွဲ့စည်းတဲ့သတင်းဌာနတွေကလည်းသတင်းတွေကိုတရားစီစစ်ဖို့လိုတယ်ကျွန်တော်တခါကျရင်ထင်သူတို့ကတခိုင်ပြည်မှာပဋိပက္ခတွေငြိမ်းချမ်းသွားအောင်ကူညီချင်တာလားဒါမှမဟုတ်ရင်အဲ့လိုသတင်းတွေကိုအလွယ်တကူထပ်ဆင့်ထုတ်ပြန်ခြင်းအပြင်ပို့ပြီးတော့တင်းမာအောင်များလုပ်ဆောင်ချင်တာလားဆိုတော့မှတခါကျရင်ကျွန်တော်ဝေခွဲလို့မရဘူးဗျာတခုကတော့ဗျာကျွန်တော်ကဟိုလူဝင်လူထွက်ပေါ့နော်နေသက်ဒေသရောနောက်ကျန်တဲ့ကျွန်တော်မြန်မာနိုင်ငံကိုဝင်လာနိုင်တဲ့ဝင်ပေါက်ထွက်ပေါက်တွေမှာလည်းဒါကျွန်တော်တို့လုံခြုံရေးတွေလုပ်နိုင်ရှိရတယ်။ပြီးရင်ကျွန်တော်တို့နိုင်ငံအနေနဲ့မဟုတ်ဘဲနဲ့ဒီနိုင်ငံတကာအကြမ်းဖက်မှုနဲ့ပတ်သက်တဲ့အဖွဲ့အစည်းနဲ့နိုင်ငံတကာအကြမ်းဖက်မှုနဲ့နေတဲ့အဖွဲ့အစည်းတွေနဲ့လည်းကျွန်တော်ဆက်သွယ်လှုပ်ဆောင်နေတာရှိပါတယ်။နောက်တစ်ခုကတော့ပြည်တွင်းမှာကျွန်တော်တို့ဥလွတ်တော်တင်သွင်းထားတဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေကြမ်းရှိတယ်။အဲ့ဒီဥပဒေကြမ်းဆိုတော့ကျွန်တော်တို့လုံခြုံရေးအဖွဲ့အစည်းတွေပို့ပြီးတော့မှပူးပေါင်းလှုပ်ဆောင်နိုင်ဖို့အခွင့်အမ်းတွေပို့ရမှာ။အနံပါတ်3ကတော့ကျွန်တော်ပြည်သူလူထုထဲမှာဒီလုံခြုံရေးအသိရှိအောင်ရင်းပိတဲ့စနစ်ဒီမြန်ဆန်လာအောင်ဒါတွေလည်းကျွန်တော်တို့နှိုးဆော်ပြီးတော့လုပ်နိုင်ရှိပါတယ်။ ဒါတော့ရေဘူးအချိန်လေးပေါ့ဗျာအသေးစိတ်လုပ်နေတာတော့ကျွန်တော်ပြောလို့မရအောင်
ဟုတ်ကဲ့ပါဝင်းကျင်းဦးရထုတ်ကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဗျာ